ဘဝကြောင့်မလုံးသမားမက်ဆီကဘာစလိုနာတက်မှာတနစ်ဆက်နေသွားမယ်ဆိုပြီးတော့ပြောလိုက်ပါပြီ။ဒါကြောင့်မက်ဆီဟာဘာစလိုနာတက်မှာရှေ့လာမဲ့ဘောလုံးရာသီကုန်ထိနောက်တစ်နှစ်ဆက်ပြီးတော့ရှိသွားမှာပါ။သူတစ်သလုံးကစားလာတဲ့ဘာစလိုနာအသင်းကိုတရားဆွဲတာတရားရုံးမှာရင်ဆိုင်ဖြေရှင်းရတာမျိုးမလုပ်ချင်တာကြောင့်ဘာစလိုနာမှာဆက်နေပြီးတော့တနစ်ဆက်ကစားသွားဖို့ဆုံးဖြတ်လိုက်တယ်လို့ goal.com နဲ့တောက်ချာနေတာအင်တာဗျူးမှာပြောပါတယ်။သူအနေနဲ့အသင်းကနေထွက်ဖို့အတွက်တရားရုံးမှာဖြေရှင်းခြင်းရင်ဖြေရှင်းနိုင်ပေမဲ့ဒီကိစ္စကိုဘယ်တော့မှမစင်စားခဲ့ဘူးလို့မက်ဆီကပြောပါတယ်။ဘာစလိုနာကလည်းသူ့အတွက်အားလုံးလုပ်ပေးခဲ့သလိုသူလည်းဘာစလိုနာအတွက်အားလုံးလုပ်ပေးခဲ့ကြောင်းဒါကြောင့်သူ့အနေနဲ့တရားရုံးမှာမဖြေရှင်းဖို့ဆုံးဖြတ်လိုက်တာဖြစ်တယ်လို့မက်ဆီကပြောပါတယ်။ဒါပေမဲ့အသင်းဥက္ကဋ္ဌဂျိုးဆက်ဘာတိုမီယိုဟာဂရိမတည်တဲ့သူဖြစ်တယ်ဆိုပြီးတော့မက်ဆီကဝေဖန်လိုက်ပါတယ်။ဘာတိုမီယိုကကျွန်တော်ကိုအနာဂတ်နဲ့ပတ်သက်ပြီးဘောလုံးရာသီကုန်မှာဆုံးဖြတ်နိုင်ကြောင်းအဲ့ဒီအခါအသင်းကနေထွက်ချင်းနဲ့ထွက်ဆက်နေချင်းနဲ့နေနိုင်တယ်လို့အမြဲတမ်းပြောပါတယ်။ဒါကြောင့်ကျွန်တော်အနေနဲ့အသင်းကထွက်နိုင်မယ်လို့ထင်ခဲ့ကြောင်းအခုကြမှာသူတို့ဘက်ကကျွန်တော်ဆယ်ရက်မတိုင်ခင်မပြောလို့ပေးမထွက်ဘူးဆိုပြီးပြောပါတယ်။အဲ့ဒီချိန်ကကျွန်တော်တို့ကဗိုင်းရပ်ကြောင့်ဘောလုံးပွဲတွေကိုရွှေ့ဆိုင်းထားတဲ့အတွက်လာလီဂါဘောလုံးပွဲတွေကလည်းကစားနေတော့တန်းလန်းနဲ့မပြီးသေးဘူးလေ။ဒါကြောင့်ကျွန်တော်ဆက်ကစားနေတာပေါ့။အခုလည်းဥက္ကဋ္ဌကကျွန်တော်အနေနဲ့အသင်းကနေထွက်ချင်တယ်ဆိုရင်စာချုပ်ပါအချက်တိုင်းယူရို300ရမှထွက်လို့ရမယ်ဆိုတော့ဒါကဘလို့မှမဖြစ်နိုင်ပါဘူး။ဒါကြောင့်ကျွန်တော်ဆက်နေတော့မှဖြစ်တယ်ဆိုပြီးတော့မက်ဆီကပြောသွားတာဖြစ်ပါတယ်။အပြင်မက်ဆီကသူ့အနေနဲ့ပြိုင်ပွဲတွေကိုအကောင်းဆုံးအသင့်မြင့်ဆုံးအနေနဲ့ရှင်ပြိုင်ခြင်းပြီးတော့သူ့တွေလည်းလိုချင်ကြောင်းချန်ပီယံလိမှာလည်းသူ့တွေရတဲ့အထိထပ်ပြီးတော့ပြိုင်ခြင်းကြောင်းအနည်းဆုံးတော့တခြားအသင်းတွေနဲ့အချိန်နဲ့ကစားပြီးရှင်ခြင်းကြောင်းပြီးခဲ့တဲ့ဘောလုံးရာသီ300ဒီမှာရောမလီဗာပူးနဲ့လင်ဖွန်းမျိုးတွေမှာအကြီးအကျယ်ရှုံးရတယ်လို့မျိုးမရှုံးညင်ဘူးဆိုပြီးတော့လည်းပြောပါတယ်။ဘာစလိုနာတင်ဟာအခုနဲ့လာလီဂါအမှတ်ပေးဖလားကိုရှေ့ကနေဥဆောင်နေပြီးမှလက်လွတ်ခဲ့ရသလိုချန်ပီယံလိ quarter final မှာလည်းဘိုင်အမြူနစ်ကို6-9နဲ့ရှုံးပြီးတော့အဆက်တကွဲဖြစ်ခဲ့ပြီးဒီနေ့ဘောလုံးရာသီမှာဖလားတစ်လုံးမှမရဘဲနဲ့အဆုံးသတ်ခဲ့တာဖြစ်ပါတယ်။မက်ဆီယာပြီးခဲ့တဲ့သတင်းဘက်ကဘာစလိုနာအသင်းကနေထွက်တော့မယ်လို့ပြောလိုက်ပြီးတဲ့နောက်ဘာစလိုနာနဲ့မက်ဆီကြားမှာနှစ်ဖက်အခြေအနေတွေပြင်မာခဲ့ပြီးတော့ပရီးမီးယားလိဂ်ကသူ့ရဲ့နီးပြားဟောင်းဂေါ်ဒီယိုလာခိုင်နဲ့မက်ဆီကြီးကိုရောက်ဖို့များတယ်ဆိုပြီးတော့ကြံ့ကျင်သူတွေတော်များများကခံမှန်းနေကြတာပါ။အဲ့အပြင်မက်ဆီကဒီဘောလုံးရာသီအသစ်အတွက်အသင်းနဲ့ဆေးစစ်မှုတွေကိုမလုပ်ခဲ့လို့လေ့ကျင့်ခန်းတွေလည်းမဆင်းပဲနေခဲ့တာပါ။ဘာစလိုနာဘက်ကတော့မက်ဆီအနေနဲ့အသင်းပြောင်းခြင်းနဲ့ဆိုရင်စာချုပ်ပါအချက်တိုင်းယူရို300နဲ့ဝယ်မှအသင်းပြောင်းနိုင်မယ်ဆိုပြီးတော့ပြောခဲ့ပြီးတော့လာလီဂါကလည်းဘာစလိုနာဘက်ကရည်တည်ခဲ့တာပါ။အခုရပိုင်းနေအတွင်းမက်ဆီရဲ့အေဂျင့်လည်းဖြစ်ဖခင်လည်းဖြစ်တဲ့ဟောဟေးမက်ဆီနဲ့ဘာစလိုနာဥက္ကဋ္ဌကိုဆွေးနွေးခဲ့ကြပြီးတဲ့နောက်အခုနောက်ဆုံးမက်ဆီကအသင်းမှာတနစ်ဆက်ကစားသွားဖို့ဆုံးဖြတ်လိုက်တာပါ။ဘောလုံးဝေဖန်သူတွေနဲ့ကြွမ်းကျင်သူတွေကတော့မက်ဆီအနေနဲ့လာမဲ့ဘောလုံးရာသီကုန်မှာအသင်းကနေအသင်းပြောင်းရွှေ့ခြင်းမပါပဲပြောင်းနိုင်တယ်ဆိုပြီးတော့ခံမှန်းနေကြပါတယ်ခင်ဗျာ။